တင်းနိုင်ငံရေးတပ်ကဖမ်းဆီးထားတဲ့မြန်မာနိုင်ငံသား30နဲ့အိန္ဒိယနိုင်ငံသား2ဦးတို့ကိုမီဒီယာနာအချင်းစကားမှာထင်ထင်ထားဖို့ဂျက်ဖနာအောက်တရားရုံးကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ်ဖမ်းဆီးခံရသူတွေနဲ့အတူပါလာတဲ့အသက်15ရက်သားအရွယ်မွေးကင်းစားကလေးငယ်ကိုတော့တရားရေးဌာနအကြမ်းမရေးအရာရှိထံခေါ်ခဲ့ဖို့ရာဇဝတ်တရားသူကြီးအေဂျက်ဆန်ကအမိန့်ထုတ်ပြန်လိုက်ပါတယ်အိန္ဒိယကဆွဲပိုက်ချတင်မောနဲ့တိလင်္ကာရုပ်ပိုင်းတွေထဲကိုတရားမှုဝင်ရောက်လာခဲ့တဲ့အဲ့ဒီမြန်မာနိုင်ငံသား30နဲ့အိန္ဒိယနိုင်ငံသား2ဦးတို့ကိုတိလင်္ကာရေးတပ်ကအပြီလ30နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းဂျက်ဖနာကျွန်းဆွယ်ရဲ့ခန်နီးစန်ကျူရိုင်းကမ်းလွန်မှာမတင်ကားပွဲ၅ဖမ်းလီဘော်ကအိန္ဒိယအမျိုးသားလေသမား2ဦးနဲ့အတူရိုဟင်ဂျာအမျိုးသား9ဦးအမျိုးသမီး9ဦးနဲ့ကလေးငယ်16ဦးစုစုပေါင်း30နှစ်ယောက်ကိုဖမ်းဆီးခဲ့တယ်လို့တိလင်္ကာရေးတပ်ပြောခွင့်ရချမီတာဝါလာကူလူဂေးရဲ့ပြောကြားချက်ကိုအိန္ဒိယအခြေဆိုင် PTI သတင်းမှာအပြီလ30ရက်နေ့ကဖော်ပြထားတာပါသူတို့ဟာလွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံကနေအိန္ဒိယကိုထွက်ပြေးခိုးလွန်ခဲ့ကြတဲ့ဒုက္ခတွေလို့ပြောပါတယ်